မြန်မာနိုင်ငံမှာဒီစစ်ပွဲပဋိပက္ခတွေကြောင့်ထိခိုက်ခံစားနေရတဲ့ကလေးငယ်တွေကိုကူညီပေးဖို့အတွက်ဒေါ်လာ208သန်းအရေးပေါ်အကူအညီလိုအပ်နေတယ်လို့ကုလသမဂ္ဂကလေးငယ်များရမငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ပါတယ်စစ်တပ်အာဏာသိမ်းပြီး3နှစ်နီးပါးအကြာအရက်သားတွေနေရဆွတ်ထွက်ပြေးကြရတာစီးပွားရေးကျဆင်းတာအခက်အခဲတွေကြုံတွေ့နေရတာနဲ့ကျန်းမာရေးစနစ်နဲ့အတန်ပွဲဝမ်းကြောင်းလုပ်ငန်းအမြောက်အမြားဆုံးရှုံးရတာစတဲ့ပဋိပက္ခတွေမကြုံစဘူးမြင့်တက်လာနေတာကို UNICEF အဖွဲ့ကထောက်ပြထားပါတယ်2024ခုနှစ်မှာနိုင်ငံရဲ့လူဦးရေ3ပုံတစ်ပုံနီးပါးဖြစ်တဲ့လူဦးရေ 18.6 သန်းလူသားချင်းစာနာတဲ့ထောက်ထားမှုအကူအညီတွေလိုအပ်မှာဖြစ်တဲ့အကြောင်းနဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာလူပေါင်း 1.8 သန်းအပါအဝင်နှစ်တန်းကျော်ဟာဒေတာရင်းမှာအိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေကိုလည်းရေးသားထားပါတယ်။ငွေကြေးဖောင်းပွားမှုမြင့်တက်လာတာ၊အိမ်နောင်စုဝင်ငွေကျဆင်းတာတွေကြောင့်မိသားစုတွေအထူးသဖြင့်အိုးအိမ်ဆုံးခွာထွက်ပြေးရသူတွေနဲ့အထူးဒုက္ခရောက်နေသူတွေဟာအစားအစာနဲ့တန်ရှင်းတဲ့တောက်သုံးရရရှိရေးအပါအဝင်အခြေခံလိုအပ်ချက်တွေကိုဖျက်ဆီးပေးနိုင်ဖို့ရုန်းကန်နေကြရတယ်လို့ UNICEF ကထောက်ပြပါတယ်။ကလေးငယ်တွေ၊ကိုဝင်ဆောင်မိခင်တွေနဲ့နှုတ်တိုင်မိခင်တွေမှာအဟာရချို့တဲ့မှုတွေအလွန်အမင်းပိုမိုဖြစ်ပေါ်နေပြီးတော့ရေကြောင်ဖြစ်ပွားတဲ့ရောဂါတွေဖြစ်ပွားနိုင်ခြင်းအန္တရာယ်တွေဟာလည်းရင်ဆိုင်နေရတဲ့အကြောင်း UNICEF အဖွဲ့ကြီးကတတိပေးထားပါတယ်ရှင်။